Facebook နဲ့ပတ်သက်ပြီး American အထက်လွှတ်တော်မှအင်ကာနိတ်ကကြားနာမှုတွေပြုလုပ်ခဲ့ပြီးလူမှုဆက်သွယ်ရေးစာမျက်နှာနဲ့ပတ်သက်လို့ပုံမထီရောက်တဲ့စည်းကမ်းကြမ်းမတ်မှုတွေလုပ်တော်မှဖြစ်ကြောင်းလွှတ်တော်အမတ်တွေကကြေပေးပြောဆိုခဲ့ပါတယ်။ဒါအပြင်လွှတ်တော်အမတ်တချို့က Facebook ကိုအပြင်းထန်ဝေဖန်ပြောဆိုခဲ့ပါတယ်။ Facebook မှာ Manager အဖြစ်နှစ်နှစ်နီးပါးတာဝန်ထမ်းဆောင်ခဲ့တဲ့ Francis Hogan ကအင်ကာနိတ်မှာအထက်လွှတ်တော်ရဲ့စားသုံးသူကော်မတီကော်မတီမှာFacebook ကြောင့်ထိခိုက်နင်းနာမှုတွေရှိကြောင်းထွက်ဆိုခဲ့ပါတယ်
။ But I'm here today because I believe Facebook's products harm children, stoke division, and weaken our democracy.
ဒီနေ့ဒီနေရာမှာလာရောက်ထွက်ဆိုရခြင်းဟာ Facebook ကြောင့်ကလေးတွေကိုထိခိုက်နင်းနာမှုရှိနေပြီးလူ့အဖွဲ့အစည်းအတွင်းကွဲပြားမှုတွေကို Facebook ဟာမီးထိုးပေးနေပါတယ်။ဒါအပြင်ဒီမိုကရေစီကိုလည်းပုံမအားနည်းသွားစေပါတယ်။ဒါကြောင့်သူကလာရောက်တက်တဲ့ကံထွက်ဆိုရတာဖြစ်တဲ့ကြောင်း Miss Hogan ကပြောဆိုခဲ့တာပါ။ကုမ္ပဏီရဲ့အကျိုးအမြတ်ကိုဦးစားပေးပြီး Facebook နဲ့ Instagram အပါအဝင် online စာမျက်နှာတွေမှာအကြောင်းအရာတွေကိုထိမ့်ထုတ်လုပ်ကင်ခဲ့တာနဲ့ပတ်သက်လို့ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg မှတာဝန်ရှိတယ်လို့ Miss Hogan ကပြောဆိုပါတယ်။ Democrat အထက်လွှတ်တော်မှ Richard Blumenthal ကတော့ Facebook ကြောင့်ကလေးတွေရဲ့ကိုကြိုးစီးပွားပျက်စီးရတာတွေကိုယ့်ကိုယ်ကိုတံပိုးထားမှုပျက်စီးသွားတာတွေဟာမျိုးဆက်တစ်ခုအထိခံစားရမှာဖြစ်ပြီးကလေးတွေကအဓိကတားကောင်တွေဖြစ်ခဲ့ရတယ်လို့ပြောဆိုပါတယ်။ဒါအပြင် Republican အထက်လွှတ်တော်မှ Marsha Blackburn ကလည်း Facebook ကကလေးတွေရဲ့လုံခြုံမှုတိုးတက်ကောင်းမွန်လာအောင်လုပ်ဖို့စိတ်ဝင်စားဖို့လို့ပြောဆိုခဲ့ပါတယ်။ Facebook ကတော့ Francis Hogan ဟာ Facebook ရဲ့မူဝါဒဆုံးဖြတ်ပိုင်ခွင့်ရှိတဲ့အစည်းအဝေးတွေကိုတခါမှမတက်ခဲ့ဘူးလို့ပြောဆိုထားပြီး Facebook နဲ့ပတ်သက်ပြီးသူမပုံဖော်ပြောဆိုတဲ့အကြောင်းအရာတော်တော်များများနဲ့ဆွဆွဲချက်တွေကိုသဘောမတူဘူးလို့ပြောဆိုထားပါတယ်။